ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသားနှုတ်အသက်ခံရတာနဲ့ပတ်သက်ပြီးမြန်မာနှုတ်ဆွဲချက်တင်အပြစ်ဒဏ်ချမှတ်ခံရတာကိုဥပဒေချောင်းကြပြန်စစ်ဆေးပေးဖို့ UNFC အဖွဲ့ကတောင်းဆိုခဲ့တာကိုတွေ့ရပါတယ်ခင်ဗျ။အဓိကဘယ်အချက်တွေကြောင့်လဲခင်ဗျာ
။ဟောကျွန်တော်တို့ယုံကြည်တာကတော့ပြည်မူစပြီးဟိုကင်တွယ်ကတဲ့ဟိုကသတင်းမီဒီယာမှာလည်းကျွန်တော်တို့တစုံတစားတော်တော်များများကြားရတာရှိတယ်။နောက်ပြီးတော့ဒီအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဒီဗမာပြည်ရောက်အဖွဲ့အစည်းတွေထဲကပုံကတချို့နဲ့လည်းပဲကျွန်တော်တို့ရင်းနှီးတာတွေရှိပါတယ်။ဆိုတော့သူတို့ရဲ့အပြောအရာပေါ့နော်သူတို့ရဲ့သတင်းချက်လက်ရပုံမှာလည်းပဲခိုင်လုံမှုရှိတဲ့အနေထားဟုတ်မှာဒီကလေးမျိုးကိုဟလာတစ်ဖက်သားတမင်ကတုံးချခံလိုက်ရတယ်ဆိုတော့အမြင်မျိုးကိုကျွန်တော်တို့အတွေ့ရောက်ပါတယ်။နောက်တစ်ခါတော်တော်များများကလည်းတဲလုံစရနေပတ်သက်ပြီးတော့တချို့အကြောင်းချက်တွေကလွဲချော်နေတာရှိတယ်လို့ကျွန်တော်တို့အဲ့ဒါတင်လဲသိရှိရပါတယ်။ဆိုတော့ဒီလိုလွဲချော်မှုရှိနေတဲ့အမှုဒီနဲ့ပတ်သက်ပြီးတော့တစ်ဖက်သားဟာဒီလူငယ်တယောက်ကိုတရားချမှတ်လိုက်တယ်ဆိုတဲ့ဟာကတော့ဟိုတရားဥပဒေကြောင့်အရာတက်တရင်ရစဉ်းစားတာမျိုးတွေဆိုတာထက်ပေါ့နော်ကျွန်တော်တို့ဒီမှုခင်းဆိုင်ရာအမှုလိုက်တဲ့နေရာလေးမှာတိတ်ပြီးတော့ဟိုလာကြောင်းမမှန်နဲ့သွားနေတယ်လို့ကျွန်တော်တို့မခံစားရဘူးဗျအဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဟိုမမကန်ကန်မြင့်မြတ်တတပေါ့နော်ကျွန်တော်တို့ထိုင်းနိုင်ငံသားမဟုတ်တော့လည်းပဲဘယ်နိုင်ငံသားပဲဖြစ်ဖြစ်ပေါ့နော်ဟိုကိုယ့်ရဲ့နိုင်ငံတွင်းမှာရောက်နေတဲ့ဆိုရင်တော့ဥပဒေကြောင့်အရာတော့တန်းတူညီတူအကျိုးခံစားခွင့်ရှိတယ်လို့ကျွန်တော်တို့ကဲနားလေပါတယ်အဲ့ဒါကြောင့်မလို့ထိုင်းနိုင်ငံအစိုးရဒီကိုပဲလိတ်မှုပြီးတော့ပါနော်ဝူကြီးချုပ်ကိုလိတ်မှုပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့သုံးသပ်ဆစ်ဆစ်ပြဖို့မိတ္တရခံတဲ့သဘောပါ
ခုခုရဲပြောရတဲ့အထက်မှာဒီအသုံးချခံရတဲ့ပုံစံမျိုးလေးလည်းပြောတော့ကြတော့လေဥပဒေကြောင့်ညာဘလို့လိုအပ်ချက်တွေများအားနည်းချက်တွေများရှိနေလဲခင်ဗ
ျစလုံးရင်စကြရကျွန်တော်တို့ဟိုတည်င်းတွေလည်းတောက်လျှောက်လိလာနေတော့ပေါ့ဗျာဟုတ်တယ်မဟုတ်လားဆိုတော့ဒီလူငယ်နှစ်ယောက်ကဒီအမှုနဲ့တရားရှင်းလို့ပတ်သက်နေတဲ့သဘောမျိုးကိုကျွန်တော်တို့အတွေ့ရဘူးဆိုတဲ့သဘောမျိုးတွေရှိပါတယ်ဆိုလိုတာတော့ဗျာဒီအမှုဘာတော်မှဒီကိစ္စမှာတော့မှသူတို့ကိုနိုင်ကတိလားမတိလားဆိုတဲ့အနေအထားမျိုးရှိပါတယ်အထူးသဖြင့်တော့ကံကချင်းဖြစ်တဲ့သူတို့နှစ်ယောက်အနေနဲ့ဒီဒီလိုစစ်ဆေးမင်းများနဲ့ချိန်မှာသူတို့အသုံးပြုလိုက်တဲ့စကားပြန်ပေါ့နော်အထူးသဖြင့်စကားပြန်လောက်တဲ့လူတွေကလည်းပဲကျွန်တော်တို့မွတ်စလင်ဘူးလို့တော့ကျွန်တော်တို့သိရပါတယ်ဆိုတော့နှစ်ကိုကမွတ်စလင်နဲ့ရခိုင်လူမျိုးတွေကလည်းအတိုင်းအကျောင်းအရာဟိုအခြေခံနေရှိတယ်လို့ကျွန်တော်တို့လည်းအဲ့လိုနားလဲတော့ပေါ့ဗျာနောက်တစ်ခါဒီစီမင်းများကမှလည်းတစ်ဖက်သားအတင်းမတိတဲ့ကိစ္စကိုဝန်ခံခိုင်းနေဆိုတဲ့သဘောမျိုးလည်းပေါ်တယ်ဗျာ။နောက်ပြီးတော့စကပြာကိုနိုင်ကလည်းသူတို့ဟိုအနိုင်ထပ်ပြုချင်းနေဆိုတဲ့ဟာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ကံကရှင်ဒီကိုတိုင်ကသမန်ကရှောင်းကကိစ္စလိုမျိုးဆိုကျွန်တော်မပြောချင်ဘူးသူကအရေးကြီးတဲ့ကိစ္စတွေမှာတော့သူတို့နှုတ်ကဒီလိုမဖွဲမရပြုချင်းခံရတယ်။ညနေလိုက်ဆက်ခံရတယ်။နောက်ပြီးတော့ဟိုမတိတဲ့ကိစ္စကိုအတင်းအတက်အားနဲ့ဆိုရတဲ့အချိန်ကြီးကြောင်းမလို့ဟိုဝန်ခံလိုက်ရတယ်ကျွန်တော်တို့မှားပါတယ်ဆိုတဲ့ဟာမျိုးတွေကိုသူတို့ပြောလိုက်ရတဲ့ဆိုတဲ့ဟာမျိုးတွေကတော့တော်တော်ကိုဆိုးရွားတယ်လို့ကျွန်တော်ထင်ပါတယ်။ဒါအဓိကချက်ပေါ့ဗျာနော်
။ပြည်ထောင်ချမှတ်ခံရတဲ့မြန်မာနှုတ်လွတ်မြောက်ဖို့နီလန်းတွေများရှိနိုင်အောင်မလားခင်ဗျာ။ဆရာတို့ UNFC ရောဘာတွေကူညီသုံးဆောင်သွားဖို့များရှိလဲခင်ဗျာ
။ကျွန်တော်တို့နားလဲတာကတော့အခုစီရင်ချက်ချလိုက်တာကမြို့နယ်အဆင့်လို့ကျွန်တော်တို့အဲ့လိုနားလဲရလေ။ဆိုတော့ခရင်အဆင့်ရှိအောင်မယ်နောက်ပြီးတော့ဘောတရားရုံအဆင့်ရှိအောင်မယ်ဆိုတဲ့သဘောမျိုးကိုကျွန်တော်နားလဲပါတယ်။ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ကျွန်တော်တို့ထိုင်းကရှိနေကောင်စီရလည်းပဲအိုင်းမီမီနီယာလည်းကျွန်တော်တို့အတနာခံတဲ့သဘောမျိုးကိုလည်းလုပ်လို့ရပါတယ်။ကျွန်တော်တို့ကလည်းသွားနိုင်တဲ့အဆင့်ကိုကျွန်တော်တို့ဒီမှာရှိတဲ့မိတ်ဆွေတွေချုံနေချစ်ကပြီးတော့ကျွန်တော်တို့သွားနိုင်တဲ့နားကြောင်လည်းပဲကျွန်တော်တို့ဆက်လာနေပါတယ်။ဒီလိုချစ်ကမှုမျိုးနဲ့ဟိုမိတ္တရခိုင်ချစ်ကရင်ကောင်းမလဲဆိုတဲ့နိမ့်လာနေတဲ့ကျွန်တော်တို့မှစဉ်းစားချက်တွေရှိပါတယ်။
ထဲမှာမြန်မာဘက်ကသွားရောက်အလုပ်လုပ်ကြနေတဲ့ရွှေပြောင်းအလုပ်သမားတွေကတန်းနဲ့ချီပြီးရှိပါတယ်ခင်ဗျာသူတို့တွေကိုဥပဒေကြောင့်ရထိုင်းဆိုရအကာအကွယ်ပေးဖို့ရောဆရာအနေနဲ့ဗမာတောင်းဆိုခြင်းလဲခင်ဗျာဆရာတို့အဖွဲ့အနေနဲ့
ထိုင်းနိုင်ငံရေဗမာပြည်ရေနောက်နိုင်ငံရေအမျိုးသားချူစီပွားဘုံချူစီပွားတော့ကျွန်တော်တို့ရှေ့ရှုတင်နေလို့ထင်ပါတယ်ဟဲ့တော့လုံခဲ့တဲ့အချိန်ကတော့ကျွန်တော်တို့နိနာဆုံးရှုံးမှုတွေတော့အများပြားရှိတယ်လို့ပြောရမှာမပါဘူးကျွန်တော်ဗမာပြည်သားတွေပေါ့နော်ဒီအလုပ်သမားတွေကြီးပဲမဟုတ်ပါဘူးနေရာတိုင်းမှာဗမာပြည်ကလာတဲ့လူတွေဟာနည်းနည်းဥပဒေကြောင့်ရမတရားမှုကိုကျွန်တော်တို့ခံလာခဲ့တဲ့လူတွေအများပြားရှိတယ်လို့ကျွန်တော်တို့အဲ့လိုနားလည်ပါတယ်ဆိုတော့အနာဂတ်မှာကောင်းကောင်းကောင်းကျောင်းဘယ်နှုတ်နှစ်ဖက်နောက်နိုင်ငံကျူးစီပွားကိုရှေ့ရှုပြီးတော့ပြည်မြေသတားချစ်ခင်ရင်းမြို့အောင်မှာကျွန်တော်တို့လည်းလည်းရေရောချစ်ချင်းနဲ့ပေါ့ဗျာပြန်လာရပ်ပေးချဖို့တော့လူတွေလို့ကျွန်တော်တို့နားလည်ပါတယ်
ဆရာကူရဲ RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ